အာဆီယံအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေရဲ့နှစ်ပတ်လည်ထိပ်သီးစည်းဝေးပွဲကိုဘရူနိုင်းနိုင်ငံဘန်ဒါဆရီဘဂဝန်မှာဒီကနေ့ဗုဒ္ဓဟူးနေ့မှာစတင်မှာဖြစ်ပါတယ်ဆွေးနွေးကြမယ့်ကိစ္စတွေထဲမှာအာဆီယံအဖွဲ့ဝင်နိုင်ငံတချို့အပြင်တရုတ်နဲ့ဂျပန်နိုင်ငံတွေကြားမှာဒီတောင်တရုတ်ပင်လယ်ထဲရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စကိုအဓိကဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်အာဆီယံခေါင်းဆောင်တွေဟာတရုတ်ဂျပန်တောင်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဂျာတာရေးနေကြရင်တော့အရှေ့အာရှထိပ်သီးစည်းဝေးပွဲကျင်းပတဲ့အခါမှာဩစတြေးလျနဲ့နယူးဇီလန်ခေါင်းဆောင်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှအစိုးရအသုံးစရအတည်ပြုဖို့လွှတ်တော်နဲ့သဘောတူညီမှုမရသေးတဲ့အတွက်သမ္မတဘဲရက်အိုဘားမားကတော့ဒီနှစ်အာရှကထိပ်သီးစည်းဝေးပွဲတွေကိုတက်ရောက်နိုင်ခြင်းမရှိပါဘူး။သူကိုယ်စားနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတက်ရောက်နေပါတယ်။အရှေ့အာရှထိပ်သီးစည်းဝေးပွဲလာတက်မဲ့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်းနဲ့သမ္မတဦးသိန်းစိန်တို့လည်းတောက်ကြနေမှာတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။အခုဘရူနိုင်းကထိပ်သီးစည်းဝေးပွဲကိုတက်ရောက်နေတဲ့ခေါင်းဆောင်တော်တော်များများဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့တဲ့အာရှပစိဖစ်စည်းပွားရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးစည်းဝေးပွဲကနေခရီးဆက်လာကြတာဖြစ်ပါတယ်။မတည်ငြိမ်တဲ့ကမ္ဘာစည်းပွားရေးပြန်လည်ဦးမော့လာစေရေးအတွက်ပုံမကောင်းမွန်တဲ့ဆက်သွယ်ဆောင်ရွက်မှုတွေလုပ်ကြဖို့အင်္ဂါနေ့ကအေပက်စည်းဝေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာအဖွဲ့ဝင်နိုင်ငံတွေကကတိပြုထားကြပါတယ်ရှင်။